ရုရှားကိုစန့်ကျင်တဲ့ကိစ္စမှာအမေရိကန်ဟာဥရောပမဟာမိတ်တွေနဲ့အတူရပ်တည်သွားမယ်လို့သမ္မတဂျိုးဘိုက်တန်ကရုရှားသမ္မတပူတင်နဲ့ပထမဆုံးအကြိမ်ညနေချင်းဆိုင်တွေ့ဆုံဖို့ရပ်ပိုင်းလို့မှပြောကြားလိုက်ပါလေ။လာမယ့်ဗုဒ္ဓနေ့ကျရင်သမ္မတဘိုက်တန်ဥရောပကိုခီးထွက်မှာဖြစ်ပြီး G7 နဲ့ NATO ထိပ်သီးဆွေးနွေးပွဲတွေတက်ရောက်မှာဖြစ်တယ်လို့သမ္မတပူတင်နဲ့ဂျနီဗာမှာဇွန်လ16ရက်နေ့တွေ့ဆုံဖို့ရှိပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းအမေရိကန်ရုရှားနှစ်နိုင်ငံကြားကြီးမားတဲ့ကြေညာတွေကြုံခဲ့ရပြီးတဲ့နောက်အင်တာနက်ခိုးဝင်ဖောက်သွင်းမှုအပါအဝင်လူအခွင့်ရေးကိစ္စနဲ့ရွေးကောက်ပွဲကြားဝင်နှောက်ယှက်မှုတွေအပေါ်တင်းမာခဲ့ကြပြီးနောက်ခေါင်းဆောင်တို့အခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။စနေနေ့တုန်းကဝါရှင်တန်ပို့သတင်းစာမှာသမ္မတဂျိုးဘိုင်ဒန်ကသူ့အယူအဆဆောင်းပါးရေးသားရမှာတော့ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုတွေတိုးလာနေခြင်းမှာဒီမိုကရက်တစ်မဟာမိတ်တွေနဲ့အမေရိကန်ကရပ်တည်သွားမယ်ဆိုတာကိုကတိပြုရေးသားပါတယ်။အနည်းပြလာမယ်ဘလို့လို့ရမျိုးကမဆိုသူကလက်တုံပြန်ဖို့နှောင့်နှေးနေမှာမဟုတ်ဘူးဆိုတာသမ္မတပူတင်သိပါတယ်လို့ဂျိုးဘိုင်ဒန်ကပြောပါတယ်အမေရိကန်နဲ့ဥရောပနိုင်ငံတို့လိုသဘောထားချင်းတူညီတဲ့ဒီမိုကရေစီနိုင်ငံတွေအနေနဲ့လူအခွင့်ရေးလူကုန်သိက္ခာအတွက်ရပ်တည်သွားမယ်ဆိုတာသမ္မတပူတင်နဲ့တွေ့ဆုံတဲ့အခါထပ်လောင်းပြောကြားသွားမယ်လို့သူကဆိုပါတယ်နော်